ရှမ်းပြည်မြောက်ပိုင်းမှာရှမ်းလန်းနိုင်ငံအဖွဲ့တွေအချင်းချင်းပစ်ခတ်နေတာတွေကြောင့်ဒေသခံပြည်သူတွေအသက်ဆုံးရှုံးရတဲ့အထိဖြစ်လာတဲ့အတွက်ရှမ်းနိုင်ငံရေးပါတီကြီးတစ်ခုဖြစ်တဲ့ SNLD နဲ့ပြည်တွင်းပြည်ပအရက်ဖက်အလူမှုအဖွဲ့အစည်းတွေကဝေဖန်ကန့်ကွက်လာကြတာဖြစ်ပါတယ်။အခုလိုရှမ်းလန်းနိုင်ငံတပ်ဖွဲ့အချင်းချင်းပစ်ခတ်နေကြတာဟာရှမ်းပြည်မြောက်ပိုင်းဘက်မှာနယ်မြေစိုးမိုးနိုင်ရေးပြဿနာကြောင်းလို့လည်းပြောကြပါတယ်။SSPP ကရှမ်းမြောက်ဒေသဟာသူ့နယ်မြေဖြစ်တယ်လို့ယူဆထားပြီး RCSS တပ်တွေကျူးကျော်နေတဲ့အတွက်ပြန်လည်ဆုတ်ခွာခိုင်းတာဖြစ်တယ်လို့ SSPP ဘက်ကဆိုပေမဲ့လည်း RCSS ဘက်ကတော့တရုတ်နယ်စပ်မှာရှိတဲ့သူတို့တပ်တွေရှိရာကိုလာရင်းနဲ့ခုခံကာကွယ်ရတာဖြစ်တယ်လို့အကြောင်းပြကြပါတယ်။နှစ်ဖက်တပ်တွေကြားမှာတစ်ဖက်နဲ့တစ်ဖက်အနိုင်ရရေးအငြင်းပွားနေကြတာဟာကောင်းတဲ့ရလဒ်မဟုတ်ဘူးလို့ RCSS အဖွဲ့ရဲ့အကြံပေးဦးခွန်ဆိုင်ကပြောပါတယ
်။ဖြစ်တဲ့နေဟာတွေကခင်ဗျာဖြစ်တဲ့တာကိုမဖြစ်ဖို့ရရင်အလုံးစုံဝိုင်းဝန်းကျူပန်ပြီးဘူးလေတက်ဆိုင်ရကာယကံရှင်ကလည်းကျူစာရမယ်အလုံးတက်ဆိုင်တဲ့ဒီပတ်ဝန်းကျင်ကအဖွဲ့အစည်းတွေလူပုဂ္ဂိုလ်တွေဒါတွေအလုံးစုံဝိုင်းဝန်းကျူပါမှာဖြစ်ပါလေခင်ဗျာ
SSPP တပ်ဖွဲ့ဟာမြောက်ပိုင်းမာမိတ်အဖွဲ့ဝင်ဖြစ်ပြီးရှမ်းပြည်နယ်တွေက TNLA ပလောင်တပ်ဖွဲ့နဲ့လည်းမာမိတ်ဖွဲ့ထားတာပါအခုလက်ရှိပြစ်ခတ်နေတာတွေကိုအများဆုံးရပ်ဆိုင်းဖို့လိုအပ်တဲ့အကြောင်းရှမ်းတိုင်းသားမြတ်ဒီမိုကရေစီအဖွဲ့ချုပ် SNLD ပါတီရဲ့တွဲဖက်ထူထူတွင်းမှုဦးဆိုင်လိတ်ကခုလိုပြောပါတယ်
။သူကနဲ့ညဉ့်ညဉ့်ရှေ့ဆက်တိုးပြီးတော့မှဆွေးနွေးဖို့ကိစ္စကိုမလုပ်နိုင်ခင်မှာကျန်းတက်ချင်းချင်းကဒီလိုမျိုးပြစ်ခတ်တိုက်ခိုက်မှုတွေဖြစ်နေတယ်ဆိုတော့ဒါညဉ့်ညဉ့်ရေလုပ်ငန်းစဉ်ကိုအဟန့်တဖြစ်သွားစေနိုင်တယ်။ညဉ့်ညဉ့် process ကနေသူတို့ဒီအပြင်ကိုရောက်သွားနိုင်တယ်လို့ကျွန်တော်သုံးသပ်တယ်လေ။ဒါညဉ့်ညဉ့်ကဒီတဲ့မကပိုးကြီးဝေဝါးသွားရင်ပြည်သူလူထုကဒီတဲ့မကဒုက္ခရောက်သွားနိုင်တယ်လို့ကျွန်တော်သုံးသပ်ပါတယ်။နယ်မြေပြဿနာဆိုတာကလူထုကိုယ်တိုင်သုံးသပ်မှဖြစ်မယ်ဗျ။အဲ့တော့ RCSS ကသူကသူ့ရဲ့တိုင်ရင်တစ်ခု9-1ပေါ့ဗျာ။ဒီလီဘက်မှာသူရောက်ခုရဲ့ဒါအစင်းစားတစ်ခုရှိတယ်ပေါ့နော်။ဒါပေမဲ့ဒီထက်အရင် SSPP ကလည်းသူတို့တော်လှန်ရေးစတင်စဉ်ကာလကဒီနေမျိုးသူတို့ပြန်ပြောမယ်ဆိုလို့ရှိရင်နှစ်ဖက်ကငင်းပွားစရာဖြစ်တယ်။ဒါပေမဲ့ဒီလူလူရဲ့အကျိုးကိုဆောင်ရွက်ဖို့အတွက်ကြေကျော်ပြီးလှုပ်လာတဲ့အဖွဲ့အစည်းချင်းချင်းပဲဗျာ။လူလူကတောင်းဆိုလာတဲ့လူလူရဲ့အကျိုးကိုသိခိုက်မယ်ဆိုလို့ရှိရင်ကိုယ့်ရဲ့တကိုယ်ကြီးအကျိုးရှိဖို့ဘယ်လောက်ရှိချင်တာရတန်တဲ့ရတန်
တိုင်းသားလက်နက်ကိုင်တွေအချင်းချင်းပစ်ခတ်လို့ပြည်သူတွေထိခိုက်နေရတာကိုအစိုးရအနေနဲ့လည်းအရေးကြီးဝင်ရောက်ဆောင်ရွက်စေချင်တယ်လို့လာရှိုးမျိုးကအမျိုးသားလွတ်တော်ကိုယ်စားလှယ်ဦးဆိုင်ဝမ်းလိုင်းခိုင်ကပြောပါတယ်
။ဖြစ်နိုင်တော့ဒါတနင်္ဂနွေလုံးကိုပြည့်ရက်တယ်ဆိုတဲ့ပုံစံမျိုးကအစိုးရအနေနဲ့ကြီးညာတင့်တယ်လို့ပြောချင်ပါတယ်ခင်ဗျာ။ဒီလိုဆိုးရွားမှုတွေရှိတော့လေအဖွဲ့နဲ့တဖွဲ့ကိုတွားတီလာရင်းနဲ့လည်းကျွန်တော်တိုင်းသားလက်နက်ကိုင်ချင်းချင်းနဲ့ထိခိုက်တာလည်းရှိတဲ့အပြင်အချိန်ကမှတိုက်ပွဲတစ်ခါဖြစ်ရင်ချင်းချင်းဖြစ်တာတစ်ခါနောက်တမတော်အစိုးရနဲ့ဖြစ်တာလဲနောက်တစ်ခါပြီးတော့ဒီသူတွေကကြိလကစားထွက်ပြေးတာတစ်ချိန်မဟုတ်တော့ဘူးနှစ်ချိန်သုံးချိန်အဲ့လိုဆက်တိုက်လေသူများတော့အမြန်ဆုံးညီချင်းရေးခေါ်ဆောင်တင်တယ်အမြန်ဆုံးအပိခရရချင်းပြင်ဖို့ကြီးညာတင်ပြီးတော့အမြန်ဆုံးသူဆောင်ဆွေးနွေးဖြေရှာတင်တယ်လို့မြင်ပါတယ်ချက်မြင်နေပိုင်းဒီသူလူထုတွေကအမိခံဘဝဖြစ်နေရတယ်သူရလဲစိတ်ဝင်စားဘယ်လိုမှလဲလာပြီးတော့တိစုတော့ဆောက်ပေးတာမရှိဘူးနော်အရေးတကြီးဆောင်ရွက်သွားဖို့လိုအပ်တယ်လို့ကျွန်တော်တော့မြင်ပါတယ်ခင်ဗျာ
နေမင်းညဘုံပြဿနာကိုပြစ်ခတ်ပြီးဖြေရှင်းမယ်စားနှစ်ဖက်ကောင်းဆောင်တွေတွေ့ဆုံကဖြေရှင်းတဲ့နယ်လို့ရှမ်းလူငယ်အဖွဲ့ကဦးဆိုင်ဟန်ကအခုလိုပြောပါတယ
်ဒီလက်နဲ့ကင်နေတဲ့အောက်လက်ငယ်သားတွေအနေနဲ့ပဲကြည့်ကြည့်ပါလောကမဖြစ်သင့်ဘူးလို့ကျွန်တော်တို့ကတော့ယူဆတာပေါ့နော်လက်နဲ့နဲ့မဖြေရှင်းမနဲ့တွေ့ဆုံဆွေးနွေးပြီးတော့ပြည်သူကိုကြားပေးနေဖို့လိုလားတာပေါ့နော်နေမင်းပြဿနာနဲ့တိုက်ပွဲဖြစ်တယ်ဆိုတာသာတော့ဗျရှမ်းချင်းချင်းလေအခုနောက်ဆုံးရှင်းပြောမယ်ဆိုတော့တမတော်နဲ့ကျွန်တော်တို့ဒီတိုင်းသားတွေနဲ့တိုက်တာတော့90ရှိပြီလေနေမင်းပြဿနာဆိုတာပြီးမှမပြီးတဲ့ကိစ္စကြီးကိုအခုတိုင်းသားချင်းချင်းတွေမကဘူးရှမ်းချင်းချင်းကဒီလိုမျိုးနေမင်းပြဿနာဖြစ်တယ်ဆိုတာဒါလောကကိုမဖြစ်သင့်တဲ့အရာလို့ကျွန်တော်ယူဆတာပေါ့နော်နေမြေတက္ကနာဆိုတာဘာမှအရင်ပွားနေစရာအကြောင်းမရှိဘူးပေါ့နော်ဘယ်အဖွဲ့မဆိုဘယ်နေရာကိုမဆိုလွတ်လွတ်လပ်လပ်သွားလာခွင့်ရှိတယ်လို့ကျွန်တော်တို့ပြည်သူအနေနဲ့တော့ပြောချင်တာပေါ့နော
်အရက်ဖက်အဖွဲ့တွေနဲ့ SNLD ပါတီတို့ရဲ့မြေတရက်ခန်းစာနဲ့ပတ်သက်ပြီး RCSS နဲ့ SSPP ကောင်းဆောင်တွေရဲ့သဘောထားကို RFA ကဆက်သွယ်မေးမြန်းခဲ့ပေမဲ့လည်းဖုန်းလက်ခံပြေကြားတာမရှိခဲ့ပါဘူးနှစ်ဖက်ရှမ်းလန်းနိုင်ငံတပ်ဖွဲ့တွေအနေနဲ့ပြစ်ခတ်နေကြတာကိုချက်ချင်းရပ်တန့်ပြီးတွေ့ဆုံဆွေးနွေးအပြည့်ရှာကြဖို့ကိုလည်းပြည်တွင်းရှမ်းအဖွဲ့အစည်းတွေအပြင်နိုင်ငံတကာရောက်ရှမ်းတိုင်းရင်းသားတွေကလည်းတိုက်တွန်းကြပါတယ်ခင်ဗျာ